မြန်မာဒီမိုကရေစီရေးအတွက်အထူးလေးပေးဦးဆောင်ဦးရဲ့ပြုဆောင်ရွက်ခဲ့တဲ့အမေရိကန်နိုင်ငံအောက်လွှတ်တော်အမတ်တอมလန်တိုဆာမနေ့ကကွယ်လွန်သွားခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံရေးပြောင်းလဲရေးအတွက်လှုပ်ရှားဆောင်ရွက်ချက်တင်တဲ့ပတ်သက်ပြီးတော့မညွညွလင်းဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါမအီးတနာရေးလွှတ်တော်အမတ်တอมလန်တိုကွယ်လွန်သွားတာဟာမြန်မာဒီမိုကရေစီရေးအတွက်ကောတခြားလူအခွင့်အရေးကိမဲ့နေရတဲ့နိုင်ငံတွေအတွက်ပါဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့ပြောဆိုကြပါတယ်။
โอเคအခုလိုမျိုးဒီ congressman တွန်လန်တိုစကွယ်လွန်သွားတာကျွန်တော်တို့အတွက်ပေါ့နော်ကျွန်တော်တို့မြန်မာဒီမိုကရေစီလှုပ်ရှားမှုကြီးအတွက်တော့အင်မတန်ဟိုကြီးမားတဲ့ဆုံးရှုံးမှုကြီးတည်ရပါပဲဒီ congressman တွန်လန်တိုစကအမေရိကန်အလှတော်မှာဆိုလို့ရှိရင်သူကဒီတူရီဒိုဟိုလိုကတ်ဆာဗိုင်ဘာလို့ခေါ်တော့ဗျာဒီဂျူးနာဇီတွေရဲ့အကျဉ်းစခန်းနေနေရလွတ်မြောက်လာတဲ့တူရီဒိုအာတက်ရှိထင်ရှားလွတ်မြောက်လာသူတယောက်ဖြစ်တယ်နောက်အလှတော်မှာလည်းဒီ1980ခုနှစ်တည်းကစတင်ရွေးခံခဲ့ရတာအခုဆိုလို့ရှိရင်သူရဲ့လှုပ်တော်ကိုဆိုတဲ့တက်တန်ကနေဆက်ရှင်နေရှိနေပြီ။တော့သူရဲ့အဓိကဟိုဦးစားပေးရတော့တကဘာလုံးကလူအခွင့်အရေးကိစ္စတွေပါပဲ။အခုလိုမျိုးသူဆုံးရှုံးသွားရတာကျွန်တော်တို့တော့အင်မတန်အမှားပဲ။ဟိုကြည်ကွဲစရာဝမ်းနဲ့စရာကောင်းလာပါပဲ။ကျွန်တော်တို့တွေမဟုတ်ပါဘူးဒီကဘာတခန်းကဒီလူအခွင့်အရေးလှုပ်ရှားသူတွေဒီမိုကရေစီရဲ့တိုက်ပွဲဝင်သူတွေအားလုံးကဒီ congressman တွန်လန်တိုစ်ရဲ့ကျေးဇူးနဲ့မကင်းခဲ့ကြပါဘူး။သူတို့အားလုံးကဒီ congressman တွန်လန်တိုကိုဆုံးရှုံးလိုက်ရတဲ့အတွက်အားလုံးဝမ်းနဲ့ကြည်ကွဲနေကြမှာပါ။
American ချေဆိုင်မြန်မာအရေးလှုပ်ရှားတဲ့ US Campaign for Burma မူဝါဒရေးရာညွှန်ကြားရေးမှူးဦးအောင်တင်ပြောဆိုခဲ့တာပါ။ဒါအပြင်လွှတ်တော်အမတ်တอมလန်တိုစတက်ရှိထင်ရှားရှိစဉ်ကာလကမြန်မာဒီမိုကရေစီရေးအတွက်အလေးထားဆောင်ရွက်သွားခဲ့တာတွေကိုလည်းဦးအောင်တင်ကအခုလိုဆက်ပြီးပြောပြပါရယ်
။2003ခုနှစ်ဒီပင်းလှုပ်ကြံမှုကြီးအပြီးမှာဒီ American ပြည်ထောင်စုကနေပြီးတော့မြန်မာပြည်ကိုအမေတန်ပြည့်ထက်တဲ့စီးပွားရေးပေးစဖို့အနေနဲ့အရေးပေါ်အတွက်ဒီအောက်လွှတ်တော်မှာဆိုလို့ချင်းဒီ Congressman တอมလန်တိုစကဒီ Republican Party က Congressman Peter King နဲ့ပူးတွဲဥဆောင်ပြီးတော့ဒီမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးဥပဒေ2003ကိုဟိုပြဋ္ဌာန်းတည်ပြနေမှုတော့ဥဆောင်လို့ရခဲ့တဲ့ပုံကိုကြီးပါ။ဆိုတော့ဒီဥပဒေရဲ့အကျိုးတရားဝင်ကြောင်းအမေရိကန်နိုင်ငံကိုတင်ပို့နေတဲ့မြန်မာနိုင်ငံပြည်အတွင်းကုန်တွေကိုဒီလုံးဝပိတ်ဆို့ဟန်တာနိုင်ခဲ့တယ်။မြန်မာစီအစိုးရကောင်းဆောင်တွေကိုလည်းဒီအမေရိကန်ပြည်ထောင်စုကဝင်ရောက်ဖို့ပိတ်ဟန်တာနိုင်ခဲ့တယ်။နောက်ဒီကမ္ဘာ့ဗန်နဲ့ဒီနိုင်ငံတကာငွေကြေးရမငွေဖွဲ့အာရှဖွံ့ဖြိုးရေးဗန်ဆက်ရှိတဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကနေလို့မြန်မာစီအစိုးရကိုငွေကြေးချိငှားတာတလကောင်ထောက်ပံ့တာတလကောင်မပြုလုပ်ဖို့ဟိုပိတ်ပင်ဟန်တာနိုင်ခဲ့တယ်။ဒါအင်မတန်ကြီးမားတဲ့ဟိုအောင်မြင်မှုကြီးပါ။နောက်အဲဒီဥပဒေကိုလည်းဒီနှစ်တိုင်းမှာတက်တန်းတိုးမြင့်အရေးယူနိုင်မှုတော့ကိုလည်းဒီ Congressman တွန်လန်တို့ဦးဆောင်ရည်ပြည်ဆောင်ရွက်ခဲ့တာပါ။ဆိုတော့နောက်အခုလည်းဒီကျွန်တော်တောင်ဆန်းစုကြည်ကို Congress ကနေပြီးတော့ဒီရှုထစိတ်ချင်းမြင့်မှုအတွက်ကျိုးပန်းအားထုတ်ကြတဲ့နေရာမှာဒီ congressman တွန်လန်တိုစ်ရဲ့ဦးဆောင်ရည်ပြည်မှုတွေအများကြီးပါဝင်ခဲ့ပါတယ်
။လွှတ်တော်အမတ်တอมလန်တိုစ်မကွယ်လွန်ခင်ပြီးခဲ့တဲ့နှစ်စက်တင်ဘာလအတွင်းက VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းမှုမှာလည်းမြမအရေးနဲ့ပတ်သက်လို့သူကအခုလိုပြောဆိုသွားခဲ့ပါတယ်
။ Well the Burmese military junta is totally isolated. The entire civilized world is in opposition to the suppression of the people of Burma.
အပြစ်မဲ့တဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတွေကိုရိုက်နှက်ပစ်ခတ်တာတွေကိုမြင်ခဲ့ရတော့ပို့ပြီးတော့အော့နှလုံးနာပြီပါလေ။မြမအစ်ဆိုးရဟာလည်းပဲတကယ်တမ်းမှာတော့တလုံးတစီတည်းရှိနေကြတာမဟုတ်ဘူး။သူတို့ချင်းချင်းကြားကွဲပြားမှုတွေရှိနေကြတာပါ။ဒါကြောင့်စစ်တပ်ထဲမှာအမှန်တရားဘက်ကိုလိုက်ချင်ကြတဲ့ဆန္ဒရှိသူတွေအနေနဲ့ဒီအချိန်ကအချိန်ကောင်းပဲလို့ဆိုကြပါလေ။ဒါဟာမြမသမိုင်းရဲ့အလှည့်ပြောင်းတစ်ခုဖြစ်သွားနိုင်ပါလေ။
American အောက်လွှတ်တော်အမတ် Tom Lantosa အစာအိမ်လမ်းကြောင်းကင်ဆာရောဂါနဲ့ကွယ်လွန်သွားတာဖြစ်ပြီးကွယ်လွန်ချိန်မှာအသက်80ရှိပြီဖြစ်ပါတယ်။သူမှာဇနီးအန်နဲ့အတူသမီး2ယောက်နဲ့မြေး18ယောက်တို့ကြံခဲ့ပါတယ်ရှင်။